ရှင် NLD ပါတီဦးဆောင်တဲ့အစိုးရအဖွဲ့နိုင်ငံတော်ဝန်တွေလွှဲပြောင်းယူခဲ့တာရက်တရပြီးခဲ့ပါပြီ။အစိုးရတည်ရဲ့ရက်တရအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍအသီးသီးမှာအပြောင်းလဲရှိမရှိဆိုတာကိုပြည်သူလူထုအပါအဝင်နဲ့ပဲတည်တည်ကစိတ်ဝင်တစားရှိခဲ့ကြသလိုအစိုးရတည်ရဲ့မူဝါဒတွေစွမ်းဆောင်ရည်တွေနဲ့လုပ်ငန်းအကောင့်ထည့်ဖော်မှုတွေအပေါ်မှာလည်းအလေးအနက်လေ့လာသုံးသပ်လာတာတွေ့ရပါတယ်။တရားဥပဒေစိုးမိုးရေးနဲ့အတူဒေသဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းတွေအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစိုးရတည်ကမူဝါဒချမှတ်ပြီးဆောင်ရွက်ခဲ့ပေမဲ့နိုင်ငံရေးနဲ့စီးပွားရေးပိုင်းဆောင်ရွက်ချက်တွေမှာအားရစရာတိတ်မတွေ့ရဘူးဆိုရက်အမြင့်နဲ့သုံးသပ်ချက်တွေလည်းထွက်လာခဲ့ပါတယ်။ဒါပြင်လည်းအစိုးရတည်ရဲ့စီမံကိန်းတွေအတွင်းမှာအမျိုးသမီးတွေရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်မူဝါဒရှိခဲ့တာမျိုးမတွေ့ခဲ့ရဘူးလို့အမျိုးသမီးများကွန်ရက်အဖွဲ့မြန်မာရဲ့ပဲ့ခန့်ကော်မတီဝင်မခင်လေးကသုံးသပ်ပါတယ်
။ပထမအဦးဆုံးအနေနဲ့ပြောရမယ်ဆိုရင်သူတို့အပိုင်းကပြင်ဆင်မှုတွေမှာတော့ကျွန်တော်တို့အမျိုးသမီးတွေအတွက်တီးခြားပေါ့နော်။စဉ်းစားပြီးတော့လုပ်တဲ့အစီအစဉ်တွေပါတော့ကျွန်တော်တို့ပြည်ပြကစားမတွေ့ခဲ့ရပါဘူး။ဒါပေမဲ့တခုကတော့တရားဥပဒေစိုးမိုးရေးပေါ့နော်။ဒီရာမျိုးမှာဆိုရင်လည်းဒီပြင်ဆင်ကြဆင်းရေးအတွက်တော့ဒါတွေကိုလုပ်တဲ့အတွက်ဒါကတော့ဟိုပြောရမယ်ဆိုရင်တော့ပါတော့ပါတော့ပေါ့လေအစီအစဉ်တွေကျွန်တော်တို့အများဆုံးရန်ကုန်မှာဆိုလည်းဒီလိုမျိုးဟိုမလုံခြုံမှုရရှိနေတဲ့အခါကျတော့ပြင်ဆင်ကြဆင်းရေးထဲမှာတော့အမျိုးစုမျိုးသားပါတော့တယ်။ဒါပေမဲ့တီးခြားဆင်းရေးတော့ဒီမှာဒီရက်တရအတွင်းမှာတော့တီးခြားလုပ်ဆောင်မှုတွေတော့တိတ်မတွေ့ရအောင်ဒါကိုလည်းကျွန်တော်တို့ကဟိုရက်တရအတွင်းမှာမတွေ့ရတဲ့အတွက်တိတ်ပြီးတော့ကျွန်မပြစ်တော့မပြောတဲ့အောင်ပါတော့ဒီကိုယ့်ရဲ့ဌာနဆိုင်ရာအတွင်းမှာကိုမှပြန်ပြီးတော့ဟိုလော်ဘီလုပ်နေရတဲ့အခြေအနေပြန်ပြီးတော့တယောက်နဲ့တယောက်နားလည်မှုနေရတဲ့အခြေအနေတွေများတဲ့အခါကျတော့တိတ်ပြီးတော့ကျွန်တော်တို့အမျိုးသမီးပြုဖို့တော့သူတို့အဓိကထားပြီးတော့ဟိုဆောက်ရမယ်ဆိုရဲဟိုအလားလားမျိုးမတွေ့ရဘူးဒါပေမဲ့တုံကြုံတဲ့ကိစ္စတရားဥပဒေမစိုးမိုးတဲ့ကိစ္စတွေကိုလည်းရည်ပြည့်တွေ့ပြောဆိုတဲ့အခါမှာတော့သူတို့လေးလေးစားစားနဲ့နားထောင်ပြီးတော့အကောင်းဆုံးပြန်ဆောင်ရပေးပါမယ်ဆိုတဲ့ဟာမျိုးတွေပဲရှိရဲတဏှာကတစုံလုံးအနေနဲ့တော့ကျွန်တော်တို့ဘာမှတိတ်ပြီးတော့မတွေ့ရပါဘူ
း NLD ပါတီဦးဆောင်တဲ့အစိုးရတဲ့ကအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ငြိမ်းချမ်းရေးကိုထိတ်တန့်ဦးစားပေးလုပ်ငန်းတစ်ခုအဖြစ်သတ်မှတ်ပြီးတော့ဆောင်ရွက်နေပါတယ်။လာမယ့်ဩဂုတ်လနောက်ပိုင်းအတွင်းမှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကငြိမ်းချမ်းရေးနီလာခံတစ်ခုကျင်းပနိုင်ဖို့အတွက်စီစဉ်နေပါတယ်။တိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုအနေအထားနဲ့ပတ်သက်ပြီးတော့မခင်လေးရှင်းပြတာကတော့
အဲ့ဒါတော့တော်တော်လေးကျွန်တော်တို့ပြောနေရတဲ့ကိစ္စပါပဲ။မျိုးသမီးတွေငြိမ်းချမ်းရေးပြည်စင်မှာပါဝင်ဖို့ကအရင်ကမှပတ်သက်ရှိနေတယ်ခုအတွက်ပြင်ဆင်ပေါ်စီလိုက်တဲ့အဖွဲ့မှကြည့်ရင်အားရမှုကတော့ကျွန်တော်မရှိသေးဘူးဒါပေမဲ့ကျွန်တော်တို့ဟိုဒီလိုအားရရမဟုတ်တဲ့အတွက်ကျွန်တော်တို့ထိုင်ပြီးတော့ကြည့်နေမှာပေါ့ကျွန်တော်တို့တက်နိုင်ညာကိုစူးစမ်းပြီးတော့ဒီမျိုးမျိုးရဲ့ငယ်ငယ်ဒီစမှာဒီကပူပါဝင်လာအောင်ကျွန်တော်တို့တက်ဆိုင်ရာခုအတွက်ပေါ်စီလိုက်တဲ့အဖွဲ့ကြီးကိုလည်းတွေးဆုံပြီးတော့တိုက်တွန်းလာရေးဆွေးနွေးရေးလုပ်နေတယ်ဒီမျိုးမျိုးပါဝင်မရဖို့အတွက်ကျွန်တော်တို့ရက်ဖက်ပေါ်စီက Civil Society Forum ဆိုပြီးတော့ဒီကလုပ်ရမယ်ဆိုပြီးတော့နိုင်ငံတော်တောင်းနေတဲ့ပုဂ္ဂိုလ်ကအားရဲ့အတွက်ပေါ့နော်ဒီကလှုပ်ဆောင်ပြီးတော့စူးစမ်းနေရလဲရှိတယ်ဒီထဲကနေပြောလဲကျမတို့အမျိုးကြီးတွေပို့ပြီးတော့ပါဝင်နိုင်အောင်အတွက်ကျမတို့အတန်တီးတွေဒီရက်ဖက်ဖွဲ့စီအားလုံးရဲ့အတန်ထုတ်တဲ့အခါမှာတပါးတည်းထည့်ပြီးတော့ပါဝင်ပြီးတော့ပေါ့နော်အဒီယာတွေနဲ့ပတ်သက်တဲ့သဘောထားတွေလဲကျမတို့အတန်ဉာဏ်တွေကိုလဲဒီပင်လုံးကြီးကငံအတွက်ကိုလဲကျမတို့တင်ပြသွားဖို့လဲစဉ်းစားဆွေးနွေးနေတဲ့နေရာမျိုးမှာရှိရဲအဲ့တော့ထုံပြီးပြောရရင်တော့ကျမတို့အားရမှုအားမှုရှိတဲ့အတွက်ကျွန်တော်တို့ထပ်ပြီးတော့ကြိုးစားမယ်ကျွန်တော်တို့ဘက်ကအမျိုးသမီးတွေကလည်းအစင်းစင်းရှိရဲဆိုတဲ့ဟာကိုကျွန်တော်တို့ပြဖို့အတွက်ပေါ့နော်ဒီအမျိုးသမီးတွေတကယ်ပါနိုင်တယ်ဆိုတဲ့ဟာကိုအမျိုးသမီးပေါင်း100ကျော်လောက်ရှိတဲ့ list ကိုလည်းသူတို့ရှိလို့ကျွန်တော်တို့စာရင်းပေးပို့ပြီးတော့ဖြစ်ပါတယ
်အစိုးရတက်ကတော့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်မှုနဲ့အမျိုးသမီးတွေအခွင့်အရေးပို့ပြီးရရှိနိုင်ဖို့အတွက်အရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးတွေတိထက်ပိုးပြီးတော့ပါဝင်လာနိုင်ဖို့အတွက်ဘလို့စိန်ခေါ်မှုတွေရှိနိုင်ပါသလဲဆိုတဲ့အပေါ်ကိုမခင်လေးရဲ့အမြင်ကတော့
အလားလာတော့ကျွန်တော်တို့ကတော့အမြင်နဲ့အကောင်းဆုံးကိုမျှော်လင့်နေတဲ့အတွက်အလားလာတော့ကောင်းမယ်လို့ပြောလင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဟိုလွတ်တော်ရဲ့မှာဆိုရင်ကျွန်တော်တို့အမျိုးသမီးရဲ့အမျိုးကြီးကိုတက်ကြွဆုံးရှားတဲ့အမျိုးသမီးတွေကလွတ်တော်ရဲ့ဝင်သွားတယ်။အဲလွတ်တော်ရဲ့မှာရှိနေတယ်။အဲဒါအပြင်အခြားသောပေါ့နော် NGO တွေပါတွေကလည်းဒီအမျိုးသမီးရေးတွေအတွက်ပို့ပြီးတော့ highlight လုပ်လာအောင်ပေါ့နော်အခြားစံရုံးတွေကလည်းဝိုင်းပြီးတော့တောင်းအပ်ပြီးနေရမျိုးတွေလည်းရှိတယ်။ဒီတဲ့အခါကျတော့ဒ ရှိမှာတော့ဒီမှာတော့ပို့ပြီးတော့အချိန်နဲ့ကောင်းလာမယ်လို့ထင်တယ်ဒါပေမဲ့ရှိမှာတွန်းတွန်းတက်တိုက်နဲ့ဆောင်ရွက်နိုင်အောင်ကျွန်တော်တို့ကတော့တာဝန်ရှိတဲ့သူတွေအမြဲတမ်းတွန်းအားပေးပြီးတော့လုပ်မယ်လို့စဉ်းစားထားပါတယ်ထို့အပြင်အစိုးရအနေနဲ့မူဝါဒတွေချထားတဲ့ဟာတွေမမင်းမြောနဲ့အကောင့်တွေပုံကိုလည်းကျွန်တော်တို့ကသတိပေးနေပါပဲဖြစ်တယ်အဲ့လိုသတိပေးရုံနဲ့ကျွန်တော်တို့လုပ်နေမှာမဟုတ်ဘူးအကယ်၍တစုံလုံးဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့အမျိုးမျိုးဖွဲ့တွေကကိုရက်ဖက်ဖွဲ့စီကလည်းပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိနေတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့အမြဲတမ်းဒီ message ကိုလည်းအမြဲတမ်းပေးနေပါတယ်
ဒါကတော့အမျိုးသမီးများကွန်ရက်မြန်မာအဖွဲ့ရဲ့ပေကံကော်မတီဝင်မှတ်ခင်လေးရဲ့သုံးသပ်ချက်ပါရှင်။အစိုးရတည်းရဲ့ရက်တရာကာလအတွင်းမှာအာမရဇယမူဝါဒတွေဆောင်ရွက်ချက်တွေရှိရဲဆိုတဲ့သုံးသပ်ချက်မျိုးထွက်လာတာရှိပေမဲ့ NLD ပါတီကတော့လူထုကထောက်ခံမှုခိုင်ခိုင်မာမာရှိစေဖြစ်ပါတယ်။အမျိုးသမီးရဲ့လှုပ်ရှားသူတွေရဲ့မျှော်လင့်ချက်ကတော့နိုင်ငံရေးဦးဆောင်မှုတွေမှာအမျိုးသမီးတွေပါဝင်နိုင်မှု30ရာခိုင်နှုန်းခွဲတဲ့ရရှိရေးကိုအကောင့်ထည့်ဖော်နိုင်မှုနဲ့အတူနိုင်ငံတော်အစ်စ်ဆုံးဖြတ်ချက်ချတဲ့ခေါင်းဆောင်နေရာတွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေတာကိုမြင့်တင်ဆောင်ရွက်ပေးနိုင်ဖို့အပြင်အစိုးရနဲ့နိုင်ငံတော်အစ်စ်အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးမဟာဗျူဟာစီမံကိန်းတွေကိုပြန်လည်ပြင်ဆင်သုံးသပ်ဖို့အတွက်ကိုလှူလာနေကြပြီးတော့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်နိုင်ဖို့အတွက်အစိုးရရှိရာအကူအညီတွေရဖို့ကိုလည်းထောက်ပြနေကြတဲ့ struggle ကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အမျိုးသမီးအစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါအောင်ရှင်။နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။